ကချင်းလွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဟောင်းဖြစ်တဲ့မလီစွတ်စောမိုင်ဟာလူကြီးရောဂါနဲ့အောက်တိုဘာ29ရက်နေ့ကရန်ကုန်မြို့အာရှတော်ဝင်ဆွေးနွေးမှာကွယ်လွန်သွားပါတယ်။1990ပြည့်နှစ်ပိုင်းနဝဒအစိုးရလက်ထက်ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့အပြစ်ခတ်ရစဲရေးသဘောတူညီမှုရယူခဲ့စဉ်တုန်းကသူဟာကိဟိုင်ကိုအတွက်ပူးဆောင်ပြီးတော့လက်မှတ်ထိုးခဲ့သူတူတယ်ဖြစ်ပါတယ်။လက်နက်ကိုင်ကချင်အဖွဲ့အတွက်မလီစွတ်သောမိုင်းဦးဆောင်ခဲ့တဲ့ခန်းခဏနဲ့ပတ်သက်ပြီးထိုင်းရှိဆိုင်ဗီဝေတင်းအောင်မအေးမာကပြောပြမှာပါ
။ကချင်မျိုးသားလွတ်မြောက်ရေးအဖွဲ့ KIO ရဲ့ဥက္ကဋ္ဌဟောင်းဖြစ်တဲ့မလီစွတ်သောမိုင်းဟာ82နှစ်အရွယ်မှာလူကြီးရောဂါနဲ့ကွယ်လွန်သွားခဲ့တဲ့အတွက်ရန်ကုန်ကနေမြစ်ကြီးနားကိုတည်ဆောင်သွားပြီဖြစ်ကြောင်းသားဖြစ်သူဗဒန်ဇော်သူကပြောပြပါတယ်။
ဒီနေ့9:35မိနစ်ပေါ့နော်ရန်ကုန်အာရှတော်ဝင်ပြေးမှာသုံးသွားတာပါခင်ဗျာသူတစ်ချက်တစ်ချက်လက်ခေခေရတဲ့တော့အဲ့ဒီအထက်မှာပဲကျွန်တော်ဂါဗနာဌာနကိုတင်ပါပါမယ်ပြီးတော့ရချင်းနောက်ပါပဲကျွန်တော်တို့ဂျုံပါပါခင်ဗျာ
ကချင်မျိုးသားလွတ်မြောက်ရေးအဖွဲ့ KIO ကိုတည်ထောင်ခဲ့သူတူဖြစ်ခဲ့တယ်လို့ဥက္ကဋ္ဌအဖြစ်တာဝန်ယူစဉ်ကာလအတွင်းမှာစီဦးစီးချုပ်တာဝန်ကိုပါပူးတွဲထမ်းဆောင်ခဲ့တယ်လို့ရင်းငယ်ရေးကြိုးပမ်းမှုတွေမှာလည်းဦးဆောင်ပါဝင်ခဲ့သူဖြစ်တယ်ဆိုပြီးသားဖြစ်သူဗဒန်ဇော်သူကပြောပါတယ
် CIO ကိုပထမဦးဆုံးတည်ထောင်တဲ့ဒီ7th star plus 9th ရောက်တဲ့ကနောက်ဆုံးတက်ရှိကြတဲ့လူတွေရှိပါတော့ဒီလိုလည်းရှိပါတော့သူကအမှန်သူတောင်းဆန်းဆောင်ခဲ့တယ်ကိုပေါင်တာတဲ့တယောက်ပေါ့ CIO မှာသူနှစ်ပေါင်းတယောက်တော့သူဆန်းဆောင်ခဲ့တယ်2000လဲမှတစ်ခုနှစ်တည်းတောင်းဆန်းဆောင်တယ်1994ခုနှစ်တုန်းကဒီနိုင်ငံတော်အစိုးရနဲ့ CIO နဲ့ဒင်းချိုင်းရေးသဘောတူစာချုပ်ကိုလည်းသူကအဲဒီကတော့ကျွန်တော်တို့ CIO ရဲ့ဥက္ကဋ္ဌကတော့ဒီလောကဥက္ကဋ္ဌကြီးဘယ်မှာလဲဆက်ပေါ့နော်သူကတော့အဲဒီကတော့ဒီဥက္ကဋ္ဌပေါ့လုပ်ပြီးတော့ဆုံးဥက္ကဋ္ဌကြီးဘရန်တောင်ဆုံးသွားရင်နောက်ပိုင်းမှာလည်းသူကဥက္ကဋ္ဌရဲ့အနေနဲ့ဦးတည်ပြီးတော့ဒီတစ်ချိန်ကအရင်ကြေးရမှုတော့သူလုပ်ခဲ့တာပေါ့နော်အဲလက်မှတ်ထိုးခဲ့တာတော့သူကြောင့်ထိုးခဲ့တာပေါ့ဥက္ကဋ္ဌနေလုပ်ခဲ့တယ် CS တစ်ဖက်မှာလည်းသူဦးစီးချုပ်နေတယ်သူလုပ်ခဲ့တယ်အဆောင်ထဲမှာခုနေရှိလုပ်ခဲ့ပါတယ်ခင်ဗျာ
သူဟာစီးရေးအရကောနိုင်ငံရေးအရပါခေါင်းဆောင်ပေါင်းတူဖြစ်တယ်လို့လည်းတစ်ချက်ပြီးလဲဒီမိုကရေစီပါတီကခေါင်းဆောင်ဒေါက်တာတူကြပါဆိုပါတယ
်ဆက်ကိုပေါင်းတာမြောက်ပါသူစီးရေးဒီပေါ်မဲ့
သူဟာလက်ရှိကံလူကနေ2000ခုနှစ်မှာအနားယူခဲ့ပေမဲ့လက်ရှိကာလမှာကချင်ပြည်နယ်အတွင်းမတိမငြိမ်ဖြစ်နေတဲ့အခြေအနေပေါ်မှာဝီတီဗီငင်းငင်းရေးအတွက်သွေးရင်ပူပန်မှုတွေရှိခဲ့တယ်ဆိုပြီးပါဖြစ်သူကဆိုပါတယ
်အခုတော့၄ဆင်းရမှုတော့ပဲဒီဒီမှာလည်းစစ်ကြေးလုပ်ခဲ့တယ်လည်းနေရာပြန်လာဖို့အရေးအဆအနောက်ဆုံးဒီကျောက်ဦးတွေစုံမွေးရေးဆုံးပေါ့ဗျာပြောလို့ရှိရင်တော့အကုန်လုံးစစ်စစ်ကျနာတော့ဒါသူ့ရဲ့အတွင်းထဲကတကယ်ဆန္ဒပ
ါသူဟာ1936ခုနှစ်မှာမြစ်ကြီးနားမြို့မန်ဆိုင်ကျေးရွာမှာမွေးဖွားခဲ့ပါတယ်1959ခုနှစ်မှာရန်ကုန်တက္ကသိုလ်ကနေဖွဲ့ရရှိခဲ့ပါတယ်1963ခုနှစ်မှာတော့ငင်းငင်းရေးဆွေးနွေးပွဲတွေမှာလည်းပါဝင်ခဲ့ပြီးတိုင်ရင်းမှုတက်မဟာမှုနဲ့စီဦးစီးချုပ်စားတဲ့တာဝန်တွေကိုယူခဲ့သူတူဦးဖြစ်ပါတယ်တိုင်ရင်းသားတပ်ပေါင်းစုဖြစ်တဲ့မြို့သားဒီမိုကရေစီတပ်ပေါင်းစုမာဒတာမှာလည်းဦးဆောင်ဘိုးကော်မတီဖြစ်ပါဝင်ခဲ့တယ်လို့မြန်မာပြည်ဒီမိုကရက်တစ်မဟာမိတ်များအဖွဲ့ချုပ်မှာလည်းဦးဆောင်ကော်မတီဝင်ဖြစ်ခဲ့ပါတယ်ကွယ်လွန်ချိန်မှာတော့လေကြောင်းကင်စာအသေးစီးချုပ်စားတဲ့လူကြီးယောဂါတွေနဲ့ကွယ်လွန်သွားခဲ့ပါတယ်ရှင်